စကိုင်းတိုင်းစလင်းကြီးမြို့နယ်ဘလက်ဘရောင်းတောင်ကျင်းဒီစီမံကိန်းမှာအုံပြုမဲ့ကြောက်ခဲတယ်လာတဲ့ကားစီးကနွားရကောင်ကိုတိုက်မိပြီးသေဆုံးခဲ့တဲ့အတွက်ရွာသားတွေကဒီကိစ္စကိုဖြေရှင်းပေးဖို့တောင်းဆိုနေပါတယ်။ဒါပေမဲ့အစိုးရကရောကုမ္ပဏီဘက်ကပါတာဝန်ယူဖြေရှင်းပေးတာမျိုးမရှိတာကြောင့်ကြောက်တယ်ကအစီးတရားလောက်ကိုဒေသခံတွေကတားဆီးထားတဲ့အကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင
်။ဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံရစေဖြစ်တဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းမှာအသုံးပြုဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီကကြောက်တဲ့ကားတွေနဲ့ကြောက်တဲ့ပြင်ဆောင်လာရမှာမိုးကြိုးပြင်အလဲရော်ကတောင်သူတဦးပိုင်နဲ့နွားကိုတိုက်မိတာကြောင့်နွားသေးဆုံးခဲ့တယ်ဆိုပြီးရွာသားတွေကဆိုပါတယ်ဒီအတွက်ဖေဖော်ဝါရီလ19ရက်နေ့ညနေ2နာရီကျော်ကစပြီးမြန်မာဝန်ပေါင်းကုမ္ပဏီကိုသွားမဲ့ကြောက်တဲ့ကားအစီးတရားထက်မနည်းကိုရွာသားတွေကတားဆီးခဲ့တာဖြစ်တယ်လို့လည်းဒေသခံတဦးကပြောပါတယ
်အဲဦးစားကိုဦးစားပေါ့2နာရီခွဲလောက်ကတော့တော်ရည်ရဦးတာကမင်းတော်စန်းလင်းမြို့နဲ့မင်းတော်ရွာဘက်ကနေပြီးတော့ကြောက်တွေဝမ်းမောင်းနဲ့ပို့တဲ့ကြောက်တွေပေါ့အဲ့ဒီကြောက်တွေကိုတည်ရင်းနေပြီးမူကျွတင်အလေရွာအနီးမှာပေါ့နော်ပသိမ်မွန်ရဒါမှမူကျွတင်တဲ့အနီးမှာအဲငေါ့တိုက်ငေါ့တိုက်သွားတော့မှအဲ့ဒီမှာသူကလာလဲမရှင်းပြီးတော့ဒေသခံတွေကနေပြီးတော့အဲ့ဒီကြောက်သားတွေပေါ့နော်အကုန်လုံးကိုတားပလိုက်တယ်စီးကားကတရားဝင်းကျင်လောက်ရှိမှာတိုင်းရအရှိကြီးပဲမှာတရားကျော်လောက်ရှိမှာအခုပေါ့နော်အဲ့ဒီကြောက်တွေကိုမတရားရထုတ်ယူနေတဲ့ခါကျတော့အဲ့ဒီဘက်ကလည်းကဘာပုံဝင်နေတယ်ပျက်စီးလာနိုင်တယ်ပြီးတဲ့အခါကျတော့အဲကြောက်ကားတွေအခုမစင်မြင်မောင်းနေတဲ့အတွက်ဒေသခံတွေအသက်အန္တရာယ်တွေဆိုးရင်နေရတယ်
ညနေပိုင်းထိတော့အာနာပိုင်းနေဘက်ကရောကုမ္ပဏီဘက်ကပါဒီပြဿနာနဲ့ပတ်သက်လို့ဖြေရှင်းပေးတာမရှိဘူးဆိုပြီးကားတွေကိုဆက်လက်တားဆီးထားဆဲဖြစ်တယ်လို့လည်းပြောပါတယ
်ရွာသားသာဥစ္စာပေါ့ရွာသားအင်အားတရားဝင်းကျင်တော့ရှိမှမိုင်းတရားလုံးလို့လို့ပဲပေါ့နော်ထွက်သားကြတော့ဆိုတော့တရားလုံးကြုံကြုံအာနာပိုင်းဘက်ကရောဝန်မောင်းမကတောင်းဝင်ရှိတဲ့လူတွေကမလာသေးဘူးဒါကနေလာဖို့တောင်းဆိုနေတယ်ပေါ့နော်အော်ဒီကနေလာဖို့ပြောနေတယ်အခုချိန်တော့မလာသေးဘူးအဲကျော်သားတွေဘက်ကတော့မလာမချင်းစက်သားထားဖို့အစီအစဉ်ရှိတယ်ပေါ့
ဒေသခံတွေကတော့မြန်မာဝန်ပေါင်းကုမ္ပဏီဘက်ကတည်ယူထားတဲ့လေမြေတွေပြန်ရရေးတောင်းဆိုကန့်ကွက်မှုတွေကိုလည်းဇက်တိုက်လုပ်ခဲ့ကြသလိုတီးနိုင်ရော်ကြီးတွေပေးဖို့ကိုလည်းတောင်းဆိုနေကြဆဲဖြစ်ပါတယ်ဒီအပိုင်းအတွင်းမှာပဲကုမ္ပဏီဘက်ကနေခြံစည်းရိုးတွေခတ်ဖို့စူးစမ်းနေမှုတွေစီမံကိန်းရဲ့စွန့်ပစ်မြေစာတွေကိုရွာအနီးမှာလာရောက်ချထားမှုတွေကိုလည်းတားဆီးမှုတွေလုပ်နေကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ Amnesty International လူ့ခွင့်ရေးဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါဒီအတွက်လက်ဘရောင်းတောင်ကျင်းဒီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်